မေရမျိုးသားထောက်လှမ်းရေးဌာနအကြီးအကဲဖြစ်ခန့်အဖို့သမ္မတဒေါ်နယ်ထရန့်ရွေးချယ်ထားသူကသူ့အရေးချင်းလုပ်ငန်းအတွေ့အကြုံတွေနဲ့ပတ်သက်လို့မေးခွန်းထုတ်ခံရမှုများလာပြီးတဲ့နောက်သူ့ရဲ့အမည်စရင်းတင်သွင်းမှုကိုရုတ်သိမ်းလိုက်ပါတယ်။အင်ဗျူရောမှာတောက်ကြနေကသတင်းနောက်တွေကိုပြောကြရမှာဂျွန်ရက်ကလစ်ကအခုလိုဆုံးဖြတ်ရခြင်းဟာသတင်းမီဒီယာတွေရဲ့အသေးစိတ်စုံစမ်းဖော်ထုတ်မှုတွေကြောင့်ဖြစ်တယ်လို့သမ္မတထရန့်ကပြစ်တင်လိုက်ပြီးသတင်းမီဒီယာတွေဟာရက်ကလစ်အပေါ်မတရားတဲ့အကြောင်းသူ့ကိုအမည်စရင်းတင်သွင်းမှုကိုလွှတ်တော်မှအတည်ပြုခဲ့ရင်လည်းအချိန်ကြာပြီးခက်ခဲမှဖြစ်ကြောင်းပြောသွားပါတယ်။အမျိုးသားထောက်လှမ်းရေးဌာနညွှန်ကြားရေးမှူးချုပ်အဖြစ်အမည်တင်သွင်းခံရသူအောက်လွှတ်တော်အမတ်ဂျွန်ရက်ကလစ်ကတက်ဆက်စ်ပြည်နယ်နဲ့သူ့နိုင်ငံကိုကိုယ်စားပြုပြီးထူးချွန်တဲ့တာဝန်ကိုသူ့အနေနဲ့ထမ်းဆောင်နိုင်နေတဲ့လွှတ်တော်မှပဲဆက်ပြီးနေသွားဖို့ဆုံးဖြတ်လိုက်ကြောင်းထရန့်ကတောက်ကြနေ Twitter မှာရေးခဲ့ပါတယ်။သမ္မတထရန့်ကတော့ဒီရက်ကလစ်ကိုအမည်တင်သွင်းပြီး9ရက်အကြာမှာအခုလိုဆုံးဖြတ်လိုက်ချက်ချလိုက်တာဖြစ်ပါတယ်။ရက်ကလစ်အနေနဲ့လာနေချီပြီးအသေးဖြတ်ခံရမှုရဲ့ဒဏ်ကိုခံရမယ်အစားသူ့အမည်စင်းတင်သွင်းမှုကိုရုတ်သိမ်းနေတာဖြစ်တယ်လို့ပြောပါတယ်။